ဆိုမာလီယာနိုင်ငံအလဲပိုင်းမြို့တစ်မြို့ကိုထိန်းချုပ်နိုင်ရေးအစိုးရတပ်ဖွဲ့တွေနဲ့သဘောထားမပြင်းထန်တဲ့အစ္စလာမ်ရဲ့အဖွဲ့တစ်ခုကြောင့်စနေနေ့ကတိုက်ပွဲဖြစ်တာမှာအနည်းဆုံးလူ20ဦးသေဆုံးပြီး40ကျော်ဒဏ်ရာရတယ်လို့မျက်မြင်တွေ့သူတွေနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြို့တော်မိုဂါဒီရှူရဲ့မြောက်ဖက်ကီလိုမီတာ400လောက်အကွာကဂူရီအယ်မြို့ကမှာအင်အားစုထားတဲ ကာဘုံမှာတက်ထားတဲ့လေယာဉ်ပြတ်သက်နဲ့တွေကာဘုံမှာတက်ထားတဲ့လေယာဉ်ပြတ်သက်နဲ့ချီတွေတုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်စလုံးကလက်နက်ချီတွေမော်တာတွေစစ်တပ်နဲ့တွေကာဘုံမှာတက်ထားတဲ့လေယာဉ်ပြတ်သက်နဲ့ချီတွေတုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ အမေရိကန်ကလေ့ကျင့်ပေးထားတဲ့ဆိုမာလီအထူးတပ်ဖွဲ့ဌာနရဲ့ဒေသဆိုင်ရာတပ်မှုလဲကြဆုံးခဲ့တဲ့အကြောင်းဆိုမာလီအမျိုးသားလုံခြုံရေးဌာနအကြီးအကဲတာဝန်ရှိသူကဗီအိုအေကိုပြောပါတယ်။တိုက်ပွဲတွေအတွင်းစစ်သား၃ဦးသေဆုံးပြီး၁၀ဦးကျော်ထဏ်ရရတဲ့အကြောင်းကီနယ်ပြန်ကြားရေးဝန်ကြီးကဗီအိုအေဆိုမာလီဌာနကိုပြောပါတယ်။ ကျူးစစ်တွေဘက်ကလည်းတည်ဆုံးသူများကြောင့်အရေးအတွက်အတိအကျကိုတော့မပြောနိုင်ဘူးလို့လည်းသူကပြောပါတယ်။မြို့ကိုအစိုးရတပ်ဖွဲ့တွေလုံးဝထိန်းချုပ်ထားနိုင်ဖြစ်ကြောင်းသူကပြောပါတယ်။ဒါပေမဲ့လည်းလုံခြုံရေးစိုးရိမ်ချက်ကြောင့်နာမည်မဖော်လို့တဲ့မျက်မြင်တွေ့သူတွေကတော့နှစ်ဖက်စလုံးမြို့ကိုအပြည့်အဝမထိန်းချုပ်နိုင်သေးကြောင်းဗီအိုအေကပြောပါတယ်ရှင်။